ဟေတီနိုင်ငံမှာသမ္မတလောက်ကျန်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးမသင်္ဃာသူတွေကိုအာဏာပိုင်တွေကလိုင်းလံရှာဖွေဖမ်းဆီးနေပါတယ်။မသင်္ဃာသူ9ယောက်ကိုအသေးဖမ်းဆီးမိပြီးအမေရိကန်နိုင်ငံသား2ဦးပါဝင်6ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလဲကြာသပတေးနေ့မှာပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။တစားကန်ဖြစ်ဖမ်းဆီးခံခဲ့ရတဲ့လူညိုတပ်ဖွဲ့ဝင်3ယောက်ကိုကယ်ဆယ်နိုင်တဲ့အကြောင်းလဲပြောဆိုထားပါတယ်။ကြီးစားတွေဖြစ်ရင်ညွန့်ပြီးတန်ရရှိသူတွေကိုဖမ်းဆီးဖို့ဆက်လက်ကြိုးပမ်းနေတဲ့အကြောင်းလဲဟေတီရဲတပ်ဖွဲ့အကြီးအကဲလီယွန်ချာလ်စ်ကသတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတလောက်ကျန်ခံရပြီးတဲ့နောက်ဒီဘော်ချင်းနဲ့ကြီးညာပြီးအုပ်ချုပ်နေတဲ့ယာယီဝင်ကြီးချုပ်ကတော့တရားမျှတမှုရအောင်ကြိုးပမ်းသွားမယ်အကြောင်းပြောဆိုလိုက်ပါတယ
်
သမ္မတဂျိုဗန်မိုအစ်မိသားစုနဲ့မဟာမိတ်တွေမိတ်ဆွေတွေအတွက်တရားမျှတမှုရရှိမှာဖြစ်ပါတယ်လို့ဝင်ကြီးချုပ်ကလော့ဒ်ဂျိုးဆက်ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောလိုက်တာပါအပြန်အလှန်ပြစ်ခတ်မှုအတွင်းတည်ဆုံမှုသူတွေနဲ့ပတ်သက်တဲ့သတင်းအသေးစိတ်တွေကိုတော့တာဝန်ရှိသူတွေကပြောဆိုသွားတာမျိုးမရှိပါဘူး